မြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနှစ်ဆတခုအတွက်ရပ်မဝင်ဒေါ်လာ600ကျော်တရုတ်နိုင်ငံကလွှဲပြောင်းပေးမယ်အကြောင်းစစ်ကောင်စီနိုင်ငံခြားရေးဌာနကထုတ်ပြန်ပါတယ်။မဲခေါင်လန်ဆန်ပူပေါင်းဆောင်ရည်တွေကစီမံကိန်းတွေအတွက်တရုတ်နိုင်ငံကရပ်မဝင်လွှဲပြောင်းမှာဖြစ်တယ်လို့စစ်ကောင်စီနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးတော့သဘောတူညီချက်ကိုမြန်မာန ါထားပါတယ်။ဒီရမုံငွေပေးတဲ့စီမံကိန်းတွေထဲမှာတရိတ်ဆန်ကကွယ်စီရိုးလုံငန်း၊ရင်ကျဲမှုဆိုင်ရာစိုက်ပျိုးရေး၊တိတ်ပံခရီးသွားလုပ်ငန်းနဲ့တဘာဝဘေးရန်ကကွယ်ရေးလုပ်ငန်းဆရာတွေပါဝင်ပါတယ်။တရုတ်အစိုးရဟာမြန်မာအာဏာသိမ်းစစ်ကောင်စီကိုအားပေးကူညီထောက်ခံနေတယ်ဆိုပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်သူတွေကဝေဖန်ပြောဆိုထားကြသလိုမြန်မာနိုင်ငံဆိုင်ရာတရုတ်သံရုံးရှင်မှဆန္ဒပြတာတွေတရုတ်အလံကိုမိရှုပြီးတော့ကံကွက်ကြောင်ပြတ်တာခဲ့တာတွေတရုတ်ထုတ်ကုန်ပစ္စည်းတွေကိုတပိတ်မဖို့လုံဆော်ရရှိခဲ့ပူပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာအခက်ကြုံနေရတာဟာပြည်တွင်းရေးကြောင့်ဖြစ်ပြီးတော့နိုင်ငံရေးဖြည့်ရှင်းရမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းတဲ့ကနေရှင်းလင်းဖို့လိုတဲ့အကြောင်းဇူလိုင်လ3ရက်ကပြောဆိုခဲ့ပါတယ်။